တူရကီဝန်ကြီးချုပ်ရီဆက်တေရဲ့အာဒဝန်ဟာတိုင်းပြည်အတွင်းပထမဆုံးအကြိမ်သမ္မတကိုတိုက်ရိုက်ရွေးချယ်တဲ့ရွေးကောက်ပွဲမှာအနံ့ရသွားတဲ့အတွက်တူရကီခေါင်းဆောင်အဖြစ်နောက်ထပ်၅နှစ်တာဝန်ထမ်းဆောင်အောင်မှာဖြစ်ပါတယ်။မဲရီအာလုံနီဘာရေတွက်ပြီးတဲ့အချိန်ထိခရိုင်ရွေးကောက်ပွဲတွေကရလဒ်တီမှာမစ္စတာအာဒဝန်ကအပြတ်အသတ်အနံ့ရနေတယ်လို့တူရကီရွေးကောက်ပွဲကော်မရှင်ကတင်းငွေနေမှာပြောပါတယ်။သူရဲ့အဓိကပြန်ပြန်နှုတ်ဖြစ်တဲ့မဲရီအတွက်39ရာခိုင်နှုန်းရရှိထားသူ OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရေးအဖွဲ့ခေါင်းဆောင်ဟောင်းအက်မလီဒင်အစ္စနိုဂလူးနဲ့မဲရီအတွက်900ခန့်နှုန်းအနိုင်ရထားသူကတ်လူမျိုးကိုယ်စားလှယ်လောင်းဆီလာဟတ်တင်ဒီမီတာစတိုတဲ့အပြတ်အသတ်အသာစီးရနေတယ်ဆိုတာကိုထွက်လာတဲ့ရလဒ်တီကပြသနေပါတယ်အသက်62နှစ်ရှိပြီဖြစ်ပြီးဘာသာရေးကန့်ရှိုက်သူမစ္စတာအာဒဝန်ဟာအောင်မွေးခံမိန့်ခွန်းပြောကြားဖို့မြို့တော်အန်ကာရာကိုမထွက်ခါခင်ဗလီကျောင်းမှာဝတ်ပြုဆူတောင်းခဲ့တဲ့အကြောင်းတူရကီရုပ်မြင်သံကြားသတင်းတွေမှာဖော်ပြကြပါတယ်